This evening here at Shan State Buddhist University, after the chanting and before meditation, I'd like to introduce you to compassion meditation. This is also for the sake of many people watching online. Compassion meditation is more or particularly relevant at this time in the world. We are facing the threat of a pandemic, coronavirus, the COVID-19. Everywhere, people feel, you know, heightened anxious, heightened anxiety, feeling, you know, fear, because a lot of uncertainty about what's going on, and especially the spread of the virus. So many countries have closed their borders, they have grounded their planes, their airplanes, and they have stopped a lot of, you know, their transports, the train, the buses, and many people are advised. In some cases, in many cases, people are instructed to stay at home. So all of a sudden, the word lockdown becomes very well known to every country. Because a lockdown people staying at home is the only weapon that the world has at this point in time. The scientists are working non-stop. At top universities, in top scientific centers throughout the world, to find a remedy to this virus. But it will take a bit more time. So every day, through the social media, through the website, through radios and television, all we hear is the coronavirus, the number of fatalities, the number of infected people in different countries. This is all we hear. Of course, you know, from time to time, we hear good news that in Korea, 96 years old lady has recovered from the virus. But in other, you know, there are many countries who have to make a choice who to treat. Meaning, you know, it becomes a lottery system. May not be fair to say a lottery system, because they look at that scientifically, who we have more quality of life and who will live longer. So many factors the medics have to consider. This is to say no single country is well prepared for this threat. This threat is universal, is frightening everyone. We have 7.4 billion and 400 million people in the world. We have lost over 20,000 people to this virus. This much is quite sufficient to frighten all of us. So at this point in time, what we should do, we can go into one of the two extremes. One is to to ignore the seriousness of this threat. Like, it is true what I have read in the news, like the president of Brazil is talking, the president of Mexico is talking. The way they talk, same, you know, they don't take this threat seriously. Of course, you know, the economic cost of a lockdown is enormous. No politician want to risk his or her popularity and takes what they see unnecessary measure. But what we have learned in the last 3 months in the world, you know, from China to Europe to everywhere in the world, is that it's very easy for this virus to spread and for people to get infected. And now fear has penetrated every heart and soul in every continent. So let me go back to the two extremes. One is to not take it seriously and to be complacent. But the other extreme is to be overwhelmed by fear, almost paralyzed, unable to make proper decision. Fear, for many reasons, parents fear for the safety of their own health and also the future of their children. Business people fear about the impact of this pandemic on their business. And politicians fear how the public would react to their decision and the measure they take at the next election. In every country, it happens like this. And of course, the basic fear that we all have is that would the supply of food would the supply of food be interrupted, disrupted severely for many weeks and perhaps months? Would we be able to afford anymore? Or would there be the supply anymore? So or some of the worries are existential, but some of them are mind-made. It's mind-made. So here, for this evening, I'd like to invite all of you to join me to face this fear, to face this anxiety, this stress. I use three words: stress, anxiety, and fear. Stress because a normal way of life. You know, that's for many people, normal way of life is interrupted. And this evening I'm going to be talking specifically about families. Interrupted people will have to stay at home the whole day, the whole night. Not just for a day, not just for a weekend, for the whole week, not just for 1 week. In some country, a lockdown is declared for 3 weeks. In some country, it has been going on for more than a month, like that. So definitely, this is a stressful time. People are really stressed out. And the healthcare professionals, the doctors and nurses, and also the policemen, the public officials, the elected officers, they have to work harder than any other time in their life. So that's also stress, a big stress. With that stress, okay, there are things that every country we feel we don't have enough. We don't have enough personal protection equipment, PPE, for the frontline doctors and nurses. Even the mask, you know, that everybody is wearing is in short supply. And hand gel, you know, to wash our hand. Everything we need it at the same time. The whole world needs it at the same time. So the world is not prepared for this. And what we can see here is that the whole world is interdependent. How we are so interdependent. Because we are so interdependent, it's not possible to rescue our own country alone without caring about our neighbors, without caring about the other continents. It's not possible. Coronavirus doesn't recognize the border. It doesn't recognize religion. It doesn't recognize gender, social status, powerful, less powerful. No, it doesn't recognize. Everybody becomes the same in the face of the COVID-19. Therefore, what we should be doing is to develop empathy. Empathy is about working with pain, about connecting with pain, connecting with anxiety. If we, here at Shenzhen Buddhist University, we follow social distancing strictly during communal meal time, during the chanting and meditation, and when we receive visitors. We have very few visitors these days because we encourage regular supporters to also take care of themselves by staying at home. Some people are very, very generous, very kind, and they still come and provide us with breakfast and lunch. But they come obviously in less numbers this day, this morning. Only 2 people out of the association member out of 200 or so. And during lunchtime, only 4 people like that. In that way, they take care of us, we also take care of them. So what we will be doing this evening is after a few minutes of breathing in and out, settling with our breathing, developing mindfulness on breathing. We will look at our own anxiety. Anxiety when we think we have to wear a mask. Anxiety when we think we have to wash our hands, which we have to. Anxiety when we see people from outside. Anxiety, you know, that kind of anxiety, we need to look at that. We need to look at that anxiety. If we are not aware of that, that anxiety will become fear. Fear, if it continues for many days, it can be paralyzing. So we look at that. We look at that. We observe the fear breathing in and out. We recognize fear if there is, or if it's just anxiety, we look at that anxiety. If it's stress, we look at that stress. And then we need to look at, trying to relate to other members of our community and people at home, trying to relate to the anxiety of your family members, that everyone is anxious. Everyone is anxious, trying to relate to their anxiety. The anxiety is manifested sometimes in terms of short temper, being short temper. In arguments, in blaming, you know, stress can be manifested in that way. So you, during this time, during this meditation that you will be doing with me here for 20-30 minutes after breathing in and out now, you will be revisiting those moments of anxiety that you have gone through today, yesterday, the day before yesterday, maybe last week. Just trying to recognize that anxiety as anxiety. Do not put I into that anxiety. That this is anxiety. This is anxiety. And when you look at the anxiety of your family members, your community members, and just look at that anxiety. Of course, first you look at their face, look at their behavior, look, trying to listen to their, I mean, what they say, trying to recall what they have said. And then you just focus on the emotion, which is anxiety. Oh, that's anxiety. That's anxiety. Trying to focus on that. And move on to another one, another person. And after that, we try to relate to the anxiety of our neighbors. Our neighbors, physical neighbors. Of course, here at this university, you have many department, you can relate to their anxiety, from the kitchen to the drivers, to the office staffs, to the librarians, to the teaching staff, to the students. You know, you have many categories. You can try to relate to their anxiety, maybe their stress and fear. And when you do that, you should have an attitude, the right attitude, which is the attitude of the mother who has only one child. The mother who has only one child, her attention is total, is absolute, is given to her child. When her child is in pain, her attention is there. So when you focus on the pain of anxiety in our community members and for people who are following at home, you know, the anxiety of your family members, your community members, you pay your attention, total attention, as if you pay attention to your only and one child. If there is disinterest, recognize that disinterest. Disinterest in someone's pain. But sometimes, there are judgments. Why this person is more anxious, why this person is like this, like that, you know. The mind usually judges like that. If that's the case, then try to observe the judgment of mind. Don't blame yourself. Don't blame other people who are anxious. Don't blame them for being in fear. Don't blame them for their stress. Instead, we're trying to develop empathy. That is to feel their pain. We are not running away from their pain. From our pain. No, that's not the way. In the first sermon, the Buddha says, Tangkho banidam dukkham ariya sajjang parinyayam. Pain should be totally, completely understood, meaning we need to face the pain. This empathy, is the road to compassion. Of course, tomorrow I will be expanding it, how empathy can become compassion. This evening, we do empathy. Just observe as many people's pain as possible. And you should also move to you should also focus on the pain of our neighboring countries, not just our own, but our neighboring countries, China, Thailand, Laos, India, Bangladesh, our immediate neighbors. Try to focus on their pain. From the news that you have learned. And then try to go further. Try to go further to other countries in Europe, in America. Because all the news that you have read, the majority of them, they just bring pain, anxiety. And now is the time to make use of those worrying news to develop our inner strength, to connect with our inner strength. Okay, and to summarize, start with mindfulness of breathing and then look at your own anxiety and fear. During the day, how many times you wash your hands because you had to do it very often. And also when you wear mask and when you implement social distancing. So the first is yourself. The second is your family members, your community members. The third one, the people in the same country but outside your community. And the last one is in other countries, the people in other countries, starting from our immediate neighbors to the whole world. Now I'll be switching to the Burmese medium. Just like to remind you to spend more time reflecting on the anxiety of your family members and your neighbors. That's the most important. ဒီနေ့ညကရုဏာကမ္မဋ္ဌာန်းရဲ့အခြေခံအနေနဲ့ကိုချင်းစာစိတ်ကိုချင်းစာတရားပွားများဖို့လေတရားထိုင်တဲ့အနေနဲ့ရောသဘောတရားအနေနဲ့ရောအဟောပြပါမယ်အခုကိုရိုနာဗိုင်းရပ်စ်COVID စက္ကူအကယောဂာနဲ့တကဘာလုံးတွေ့ကြုံနေရတဲ့ချိန်မှာလူတိုင်းလူတိုင်းကစိုးရင်စိတ်တွေဒေါကစိတ်တွေနဲ့နေနေရယောဂဘုကုသတဲ့နေရာမှာကိုနေတဲ့ယန္နာကိုရောက်လာပြီလားအဲ့ဒီလိုဆိုရင်စိတ်တွေလည်းဖြစ်အစာတောက်တွေလူရဲ့ဝယ်တာမြင်တဲ့ခါကျတော့အစာတောက်တွေရှိမှရှိပါမလားဆိုင်တွေလည်းပဲဈေးတွေလည်းပဲဟိုဟာလာဟင်းတွေဖြစ်အဲ့ဒီလိုတွေဖြစ်เสียวันนี้ตุนาพี่เลยเป็นลูนาเลยมาละในคําตะจุปกติถ่ายนี่ได้สีกันนี่แต่ยีไม่ชีวรู้ตรุถึงเนี่ยลูนาฤดูมาตื้อတော့ผู้ยีจีได้ลูนาฤดูผู้อุษาไปผู้ด้วยไอ้ดิโลအပြောင်းလဲတွေရှိလားအဲ့ဒါတွေမကောက်ဘူးအပြင်းမသွားနိုင်အိမ်မှာပဲနေဆိုတော့နိုင်ငံတို့တော့မြင်များနေနေအများစုပဲဆိုပါတော့အဲ့ဒီလိုပဲနေနေကြတာကြတော့အိမ်မှာတနေ့ကုန်တနေ့ကနေရတာကိုမိသားစုနဲ့ဆိုပေမဲ့ဒါလောက်မထီအတူတူနေရတဲ့အချိန်ကရှိမှမရှိတာသူကအလုတ်သွားလိုက်ကိုအလုတ်သွားလိုက်အဲ့ဒါမျိုးတွေဖြစ်အခုကြတော့တနေ့ကုန်တနေ့ပြီးတနေ့တအိမ်ထဲမှာပဲဒီလိုနေနေရတဲ့ခါကြတော့စိတ်ညစ်လာရင်ဒ တယောက်နဲ့တယောက်အလွယ်တကူအပြစ်တွေမြင်လာတယ်စဉ်းကျင်တဲ့အခါမှာကောင်းတာတွေမမြင်တော့တီးခံနိုင်စွမ်းနေယုံနေလားကိုမိသားစုပေါ်တော့မှအဲ့လိုဖြစ်တယ်ဆိုရင်ကိုအိမ်ညီနာချင်းကိုလည်းပဲအဲ့လိုပဲမြင်တတ်တယ်အလွယ်တကူသူတို့လှုပ်တဲ့လှုပ်ရတဲ့စိတ်ထဲမှာမကျေနပ်ပြီးတော့အဆိုးမြင်ဝါးတာတွေဖြစ်ဆဲကျင်တဲ့စိတ်တွေဖြစ်သူတို့ကြည့်ပြီးတော့ဒေါသတွေဖြစ်အဲ့လိုဖြစ်တတ်တယ်အဲ့လိုအကုန်ဖြစ်တာဖြစ်တယ်လို့ပြောတာမဟုတ်ပါဘူးဒီကြားထဲမှာဒီလိုကန့်ကျင်စားတဲ့ကံကြမ်းမှာကရုဏာပို့ပြီးတော့ဖြစ်တဲ့ပုဂ္ဂိုလ်တွေလည်းရှိတာဘာတွေလိုအပ်တယ်ဟိုမှာဒီပရိဒတ်လုပ်ငန်းတွေစီသွားမဝင်တဲ့လူတွေစီလိုက်ဝယ်ပေးဖို့အတွက်နိုင်ငံတော်များများမှာအဲ့ဒါမျိုးတွေအုပ်စုလေးအသင်းလေးတွေဖွဲ့လာတာအဲ့ဒါလေးတွေတွေ့ရဒါမှမဟုတ်ဖြစ်တတ်တာကအိမ်မှာပဲနေရတဲ့ပုဂ္ဂိုလ်အနေနဲ့ဆိုရင်စဉ်းညစ်တတ်ပါလေတရားနဲ့တရားစကားများတတ်တယ်တယောက်ကအိမ်မှာနေပြီးတော့လှုပ်လှုပ်တယ်တယောက်ကအိမ်မှာနေပြီးတော့လှုပ်လှုပ်စရာမရှိဘူးဆိုရင်အဲ့ဒါမျိုးတွေအဲ့တော့အကြာကျလောက်ရတယ်ဆိုတာကကိုနေပုံထိုင်အများကြီးပြုတ်ပြင်ရတော့ပုံမှန်နေတဲ့ပုံစံတွေအမရတော့အိမ်မှာစိတ်ညစ်အပြင်ခဏထွက်သွားတယ်အဲ့ဒါမျိုးတွေလုံးလုံးမရဘူး။အဲ့အိမ်မှာနေတာလည်းတရက်ထဲနဲ့လည်းသူကမပြီးနိုင်ဘူး။တရက်ထဲနဲ့လည်းမပြီးနိုင်ဘူး။နေရက်လည်းမပြီးနိုင်ဘူး။တချို့ဆိုရင်အနည်းဆုံးတစ်ပတ်တချို့ဆိုရင်14ရက်တချို့ဆိုရင်3ပတ်တချို့ဆိုရင်တစ်လအဲ့ဒီလိုနိုင်ငံတွေအတိအကျနေကြဖမုံလုံးနိုင်ငံလည်းပဲအဲ့ဒီလိုအိမ်မှာနေတဲ့ဟာလော့ခ်ဒေါင်းလုပ်တဲ့ဟာမြန်မြန်လုပ်လေခေါင်းလေပါပဲဒါမှတခြားနိုင်ငံတွေဒီကတ်ကြီးကိုကျော်သွားနိုင်တဲ့အချိန်မှာကိုယ်ကလည်းပဲအဲ့ယောဂါတွေမရှိပဲအဲ့ယောဂါတွေကင်းရှင်းပြီးတော့ထိမ့်သိမ့်နေတဲ့နေထိုင်မျိုးရောက်မှာအဲ့လိုမဟုတ်ပဲနဲ့ကိုယ်စီမှာတိတ်မများသေးပါအောင်ဆိုပြီးတော့ပေါ်ပြီးတော့အဲ့လိုလို့ရင်သူများနိုင်ငံကယောဂါတွေပျောက်ကင်းသွားတဲ့ချိန်မှာကိုယ်စီရစပြီးတော့ဖြစ်ရင်စီးပွားရေးအကျင့်ကျင့်နာပါတယ်အိမ်ကြီးနာခြင်းကယောဂါဖြစ်လို့သူတို့နဲ့ဆက်ဆံတဲ့စီးပွားရေးတွေသူတို့စီမှာလှုပ်သွားလှုပ်တာတွေအဲ့မှာတစ်ချိန်နာပြီးပြီဟိုသူများစီးပွားရေးပြန်ပြီးတော့လှုပ်တဲ့အချိန်မှာအဲ့ကျင်ကျန်မှာကြာမှာကိုကလော့ခ်ဒေါင်းလောက်အမှန်တီးပြီးတော့လော့ခ်ဒေါင်းလုပ်မယ်ဆိုရင်ကိုနောက်ကြတော့သူများတွေပြန်ပြီးတော့စာနေပြီအခုတရုတ်ပြည်မှာစီးပွားရေးပြန်စဖို့တော့အတွက်လုပ်နေတယ်အဲ့တည်းလုပ်နေအဲ့တော့သူများနဲ့တပြေးညီတယ်ဖြစ်နိုင်မှုအတွက်ဆိုရင်အဲ့နဲ့တဲ့အလဲပဲမသွားပဲနဲ့ဒီလိုလော့ခ်ဒေါင်းလုပ်တာကိုအိမ်မှာပဲကိုနေကြတာဟာကိုအသီးတွေနဲ့ကိုလုံကြပါလိမ့်မယ်အဲ့လိုလုပ်ရင်ဒါသူများကိုစောင့်ရှောက်လည်းရောက်တယ်ကိုကိုစောင့်ရှောက်လည်းရောက်တယ်တကယ်စီဝိတာဒါနပါပဲတဏ္ဍာလုံးစောင့်ရှောက်ရောက်တယ်တကယ်ပါလုပ်မယ်ဆိုတော့စောင့်ရှောက်ရောက်ပါတယ်အခုဝန်သားစရာကောင်းတာတော့ ဟိုနယ်တွေမှာတောရွာတွေမှာအဲ့ဒါတွေကိုလုံနေကြတယ်လောင်းစပီကာတင်းနဲ့လည်းပဲတောင်းရှိပုဂ္ဂိုလ်တွေဟာအမ်တလန်ဝင်တလန်ထွက်ဆိုအော်တယ်တောရွာမှာလည်းဆိုရင်လည်းပဲအချွေမူတွေတကြီးတွေချောင်းတန်းဆရာတော်တွေအဲ့ဒါဝိုင်းပြီးတော့လှုပ်ရင်ခံကြတော့မျောလင့်တာပေါ့နော်ဒီယောဂမကူဘူးကူမှာမဟုတ်ဘူးကူကူတဲ့နေရာမှာလည်းပဲမြင်မြန်ဆန်းဆန်းမြင်မြန်ဆန်းဆန်းထိန်ချုပ်နိုင်လိမ့်မယ်လို့ဒီလိုမျောလင့်တာပေါ့အတိညာနဲ့ဆိုရင်တော့အတိညာနဲ့နောက်ပြီးတော့မေတ္တာစိတ်နဲ့လုပ်တဲ့ဆိုရင်တော့ဒီလိုပဲအောင်မြင်မှာပဲဒါကြောင့်ဒီနေ့ညတရားထိုင်တဲ့ခါမှာဘယ်လိုတရားထိုင်တာပေါ့သင်ပေးခြင်းတုံးဆိုကိုယ့်ရဲ့စိတ်သောကကိုယ့်ရဲ့စိတ်ဖြစ်စီအဲ့ဟာကိုပြန်တွေးစေခြင်းလားဒီနေ့ဒီနေ့မှာဘုန်းတော်လက်စေတဲ့ခါအာသောကဖြစ်လို့လက်စေတာမဖြစ်လို့လည်းမရဘူးမစေလို့လည်းမရဘူးအဲ့ဒါဒီနေ့ဘယ်နှချိန်လက်စေခဲ့တော့လက်စေခဲ့တဲ့အချိန်မှာဆိုရင်စိတ်လေးလားကြောက်စိတ်လေးလားအဲ့ဒါလေးကိုပြန်ကြည့်ပြီးတော့ကိုကိုကိုကရုဏာစိတ်လေးထားတဏှာနဲ့စိတ်လေးထားပါပြင်တန်ရှင်ရေခါတိုင်းထပ်ပို့ပြီးတော့ဘယ်လိုလုပ်တော့နောက်တခြားလူတွေနဲ့ဆက်ဆံတဲ့နေရာမှာ social distancingခောက်ခောက်ခွာနေပြီးတော့အော်ပြောတာဆိုတာ now နှာခေါင်းနဲ့ပတ်စံပိတ်တယ် mask အတတ်ထားတာအဲ့ဒီအချိန်မှာဖြစ်တဲ့ဒေါကရဲ့ anxiety အဲ့ဒါတွေကိုပြန်ပြီးအတိမှပြူပါလီလီမရှိနိုင်အဲ့ဒါလေးကိုအတိမှပြူလိုက်ဒီမှာပြူတယ်ဆိုရင်ဒါကစိုးရင်တင်းလို့စိုးရင်တယ်ဟာအဲ့ဒီနေနေပဲသူရှိနေတယ်ကိုင်းတွဲလို့မရနိုင်တော့တဲ့အကြောင်းတရားအထိသူမဖြစ်တော့အကြောင်းတရားဖြစ်သွားတယ်ဆိုရင်တော့ subconscious mind ဆိုတာမသိစေတဲ့ဝင်သွားပြီးတော့တွေးတော့စဉ်းချင်ညာတယ်ကြည့်ခိုင်ပါတယ်ဆုံးဖြတ်ချက်ပုံမှန်နိုင်တယ် exact brain ဆိုတာအုံနောက်ထဲမှာကြောက်တဲ့ပုံကူနေအဲ့ exact brain ကသိလို့မလုပ်ပါဘူးတန်တော့ကိုယ့်ရဲ့စိုးရိမ်မှုတော့ကနိုင်ကိုယ့်ရဲ့ကြောက်စိတ်အဲ့ဒါကိုပြန်တွေးပါကိုယ့်ရဲ့စိတ်ဖြစ်စီမှုအဲ့ဒါပြန်တွေးပြီးရင်ဒီဘုရားတက္ကသိုလ်အနေနဲ့ဆိုရင်ဒါဒီဘုရားတက္ကသိုလ်မှာရှိတဲ့ department တွေစွန့်စားကြအောင်ပြီးတော့ဆောက်လုပ်ရေးပိုင်းဆိုင်ရာစာကြည့်တဲ့ပိုင်းဆိုင်ရာအချို့ရေးပိုင်းဆိုင်ရာစာရှိသည့်ဖြင့်တင်ကြိုင်ပိုင်းဆိုင်ရာရောချောင်းသားချောင်းသူတွေပိုင်းဆိုင်ရာရောဝန်ထမ်းတွေပိုင်းဆိုင်ရာရောကိုစီကိုစီရှိကြတယ်တော့ကားတွေအဲ့ဒါတွေကိုပြန်ပြီးတော့တွေးပါအတိမှပြူပါတတိတရားလေးနဲ့သွားပြီးတော့တွေးရင်ဒါကိုချင်းစာစိတ်ဖြစ်သွားပါလိမ့်မယ်ကိုချင်းစာစိတ်ဖြစ်တာ ਨੇကိုယ်ရဲ့စိုးရိမ်မှုကလည်းပဲနေသွားပါလိမ့်မယ်ငါတယောက်တည်းပဲဖြစ်တယ်ဆိုတော့မသိစိတ်ကမသိစိတ်အကျင့်ကသူနေသွားလိမ့်မယ်ဒါကြောင့်နံပါတ်၁ကကိုယ်ရဲ့စိုးရိမ်စိတ်နဲ့ကိုယ်ရဲ့ကြောင်းစိတ်အဲ့ဒါတွေကိုပြန်တွေးပါဒီနေ့ဖြစ်တဲ့ဟာမနေ့ကဖြစ်တဲ့ဟာဒီတစ်ပတ်ဖြစ်တဲ့ဟာအရင်ပတ်ဖြစ်တဲ့ဟာနောက်ပြီးရင်ကိုယ်မိသားစုကို through ye suyin saiti tau saiti anare tui ba atima pyu ba appreciate lo ba number 3 nya raw ko ei ni na chin ti nang ngan de ma ko ei ni na chin tu re anxiety de mi ba de anxiety tha thami de anxietyနောက်ပြီးအိနိနာချင်းနိုင်ငံအိနိနာချင်းနိုင်ငံကိုယ်နိုင်ငံတဲ့နိုင်ငံပဲလုပြီးတော့တခြားနိုင်ငံတွေဗိုင်းရပ်စ်ကူးတာအဲ့ဒါမှဖြစ်နိုင်သူတို့လည်းပဲလုံချုံမှကိုယ်လည်းလုံချုံကိုယ်ကလုံချုံမှသူတို့လည်းလုံချုံမယ်အရန်ကိုအချင်းချင်းမိခိုးတယ်အချင်းချင်းအဆက်ဆက်တွေများတယ် interdependence ခေါ်တယ်အကြောင်းအကျိုးနဲ့ဆက်ဆက်နေကြတယ်ပရိစ္ဆာသမုပ္ပန်တရားကိုအိနိနာချင်းနိုင်ငံတွေသူတို့ရဲ့ပြဿနာကြောင့်ကိုဖတ်ထားတဲ့တတင်းတွေ Facebook တန်းတွေဖတ်ထားတာလားအင်တာနက်တွေအားလားတတင်းတွေမှာကြားတာလားအဲ့ဒါတို့ပြန်တွေးပြီးတော့သူတို့ရဲ့တောကတွေသူတို့ရဲ့ကြောက်စိတ်တွေအဲ့ဒါတွေကိုမျှဝေခံစားပြီးပါမိခင်စိတ်နဲ့မိခင်ကသူ့ရဲ့တူရီတို့ရင်သွေးကိုကြည့်တဲ့ပုံစံမျိုးအဲ့ဒီမျက်စိနဲ့ကြည့်ပေးပါ။အိနိနာချင်းနိုင်ငံနေမကောက်။ကိုဘတ်တိုင်းတည်းဥရောပတိုင်းအမေရိကတိုင်းအာဖရိကတိုင်းသူတို့ရဲ့ပြဿနာတွေလည်းကြည့်ပြန်တွေးပြီးတော့ကိုချင်းစားတဲ့စိတ်နဲ့သူတို့ရဲ့ဒုက္ခကိုသူဒုက္ခအကြောင်းတွေးပြီးတော့စားနာတဲ့စိတ်လေးမွေးဖွားပါလူတိုင်းလူတိုင်းကတံပေပါရန်ဒီမစ်ဆုနောတည်ခြင်းတရားကို၆တိုင်းလူတွေကြည့်ပဲအရိယာမဖြစ်သေးသေးဘုဒ္ဓဆင်းများတည်ခြင်းတရားကို၆တိုင်းကြည့်ပဲဒီအကြောင်းတရားကိုအခြေခံပြီးတော့ကရုဏာပွားမယ်ဒီအကြောင်းတရားအခြေခံပြီးတော့ကရုဏာပွားနိုင်တဲ့အခါအဲ့ဒီကရုဏာပေါ့အခြေခံပြီးတိလာရည်မြဲလာပါလိမ့်မယ်အတိညာပညာတွေဖြစ်ပေါ်လာလိမ့်မယ်အဲ့ဒီလိုသူတို့ဘာရဲ့စိတ်ပြည့်စုံမှုသူတို့ဘာရဲ့စိုးရိမ်မှုသူတို့ဘာရဲ့ကြောက်စိတ်ကိုဆက်ဆက်နိုင်တဲ့အခါကိုချင်းစားနေတဲ့အချိန်ကိုယ်ရဲ့ဆိုရင်စိတ်နဲ့ကြောက်စိတ်ကယော့သွားပါလိမ့်မယ် inner strength ဆိုတာကိုယ်ရဲ့အတွင်းအားကိုကိုပြန်လဲပေါ်တွေ့ပြီလေဒါကြောင့်အခုတရားထိုင်ဖို့အချိန်ရောက်ပါပြီအိမ်မှာဒီတရားကိုနားနေတဲ့တရားနာပေးတဲ့လဲအခုတရားထိုင်ပါနောက်ထပ်15မိနစ်လောက်တရားထိုင်ပါမယ်ဝင်းလေးထွက်လေးပရမဆုံးချက်ချင်းနဲ့ရှုရှိုက်ပါ short meditation is complete now. We can dedicate this meditation to the Triple Gems and to the liberation from suffering, especially this pandemic, of the whole world. Imaya dhammanu dhamma padi padi ya buddham puji. Imaya dhammanu dhamma padi padi ya dhammam puji. Imaya dhammanu dhamma padi padi ya sangham puji. Adha imaya dhammanu dhamma padi padi ya chanti jara Vyadi marana pa padi moje sami idam me punya asawa kaya wahang ho tu punya hipanasa pacayo ho tu punya akan sapa satana dema hajima kusumi dina miya minam hauka sadaka laisam parmiwa laisen kamba Deng sing deng dong nai jim bi jim sam sat jim kun quen iya sata wang na sat cha wang la ananda sat cha wang la thang sing khen trok hong hong chung chung Sādhu anumodhana Hakusu on the ping ping and sings Sakam loitana Sādhu, Sādhu, Sādhu Dhamma siddhaya Bhavanamya, how so come?